တော်တာရှင်များရှင်လူပေါင်းတရားကျွန်းနဲ့ကျင့်ငှက်တွေတန်းနဲ့ချီးပြီးတည်ဆုံးခဲ့တဲ့ကျင့်ငှက်တုတ်ကွေးယောဂါဟာဂုတိဆက်ပြီးအကြီးအကျယ်အန္တရာယ်ပေးနိုင်တဲ့အနေအထားမှာရှိနေတယ်လို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။နိုင်ငံတချို့မှာမပြန့်ပွားနိုင်အောင်နှိမ့်နှင်းနိုင်နေတဲ့အန္တရာယ်ပေးနိုင်တုံးပဲဖြစ်ပြီးဒီယောဂါပိုးဟာပြန့်နှံ့နေစေဖြစ်တဲ့အတွက်လူတွေကိုကာယယောဂါအတန်ဖြစ်ပွားစေနိုင်တဲ့အန္တရာယ်တွေပိုတိုးလာခဲ့တယ်လို့ပြောခဲ့တာကို VOA သတင်းတောက် Scott Bob ဘန်ကောက်မြို့ကနေသတင်းပေးပို့ထားခဲ့ပါတယ်။ကုလသမဂ္ဂကျင့်ငှက်တုတ်ကွေးယောဂဆိုင်ရာတာဝန်ခံဒေးဗစ်နာဗာရိုကကမ္ဘာနိုင်ငံတွေမှာကျင့်ငှက်တုတ်ကွေးယောဂတိုက်ဖျက်ရေးဟာအခုထိအောင်မြင်နေပေမဲ့ဒီအခြေအနေကိုခြေနှက်မနေသင့်ဘူးလို့ပြောကြားခဲ့ပါတယ်
။ Great progress in some places, still a lot to do in others, but overall don't let any of us think that the problem has
solved. တချို့နေရာတွေမှာတော်တော်ပဲအောင်မြင်ပေမဲ့လည်းတခြားနေရာတွေမှာတော့လှုပ်ရှားတွေအများကြီးရှိနေပါသေးတယ်။ချုပ်ပြီးတော့ပြောရမဆိုရင်ဒီပြဿနာမရှိတော့ဘူးလို့တွေးမနေကြစေချင်ပါဘူးဒီပြဿနာပြီးမသွားဘဲနဲ့ရှိနေပါတယ်တချို့နိုင်ငံတွေမှာအခြေအနေကိုလောလောဆယ်ထိမ့်သိမ့်ထားနိုင်တဲ့အခြေအနေမှာရှိပေမဲ့လည်းအချိန်မီးထပြီးတော့ဖြစ်နိုင်ပါတယ
်မစ္စတာနာဗာရိုဟာလွန်ခဲ့တဲ့နှစ်နှစ်ကျော်ကကျင့်ငှက်တုတ်ကွေးယောဂပြင်ဖြစ်လာတဲ့အာရှ၅နိုင်ငံကိုလာရောက်တဲ့ခရီးစဉ်အတွင်းမှာဒီမှတ်ချက်ကိုပေးခဲ့တာပါဒီယောဂဟာနိုင်ငံပေါင်း၉နိုင်ငံမှာလူပေါင်း၁၀၉ယောက်ကိုတည်စေပြီးဥရောပအာဖရိကနဲ့အရှေ့လယ်ပိုင်းတွေအထိကျန့်သွားခဲ့တဲ့အပြင်ဆက်ပြီးမပြန့်ပွားဖို့ကျင့်ငှက်ကောင်းရင်တန်းနဲ့ချီးပြီးတုတ်တင်ပြစ်ခဲ့ရပါတယ်။ကျင့်ငှက်တုတ်ကွေးယောဂအများဆုံးဖြစ်ပွားတဲ့ထိုင်းနဲ့ဗီယက်နမ်နဲ့နိုင်ငံရဲ့ဒီယောဂအတွက်အရေးယူတုံ့ပြန်ဆောင်ရွက်မှုတွေကိုမစ္စတာနာဗာရိုကချီးကျူးခဲ့ပါတယ်။ဒါအပြင်တရုတ်အစိုးရရဲ့ကျင့်ငှက်တုတ်ကွေးယောဂတိုက်ဖျက်ရေးမှာခိုင်ခိုင်မာမာဆောင်ရွက်ဖို့တန်လိမ့်ခံချခဲ့မှုတွေကိုလည်းအတိအမှတ်ပြုခဲ့ပါတယ်။ဒါပေမဲ့ယောဂထမှန်ဖြစ်ပွားမှုတွေတွေ့ရှိနေရသေးတဲ့အင်ဒိုနီးရှားနဲ့ကမ္ဘောဒီးယားလိုနိုင်ငံတွေမှာဒီယောဂတိုက်ဖျက်ရေးကိုတိုးပြီးလှုပ်ဆောင်ဖို့လိုနေသေးတယ်လို့ပြောကြခဲ့ပါတယ်။ကုလသမဂ္ဂ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ဒေသဆိုင်ရာကိုယ်စားလှယ်ဟီချန်ချူးကတော့မြန်မာနိုင်ငံမှာဒီယောဂါစတင်ဖြစ်ပွားလာပြီးဒါဟာတိတ်ကိုစိတ်ပူစရာကောင်းတယ်။ဒီယောဂါအတွက်လူတွေကဂရုမစိုက်ကြတော့မှစိုးရိမ်စရာကောင်းပါတယ်။ပြီးခဲ့တဲ့လကမှဒီချက်ငှက်တုတ်ကွေးယောဂါဖြစ်နေတာကိုသိရပြီးအခုဒေသပေါင်း100ကျော်မှပြန့်နေပြီးအဓိကမြန်မာနိုင်ငံမြောက်ပိုင်းနဲ့အလဲပိုင်းမှာဖြစ်နေတာလို့သိရတယ်လို့ပြောသွားပါတယ်
။ The issue there is that the awareness is rather
မြန်မာနိုင်ငံထဲမှာကျင့်ငှက်တုတ်ကွေးယောဂါတွေဖြစ်ပွားနေတဲ့ပြဿနာကိုတကယ်တမ်းသိသိကြသေးတာမဟုတ်ပါဘူး။ဒီယောဂါနဲ့ပတ်သက်တဲ့သတင်းချက်တွေကိုလည်းပြည့်ပြည့်စုံစုံသိကြသေးတာမဟုတ်ပါဘူးခင်ဗျာ
။မစ္စတာဟီချန်ချူကမြန်မာနိုင်ငံဟာအာရှတရဲ့အဆင်းရဆုံးနိုင်ငံတစ်နိုင်ငံဖြစ်ပြီးဒီယောဂါကိုရင်ဆိုင်တွန်းလှန်နိုင်ဖို့အတတ်ပညာရှင်နဲ့အထောက်အကူပစ္စည်းတွေမရှိတဲ့အတွက်ကုလသမဂ္ဂအဖွဲ့တွေကလာမယ့်သတင်းပတ်တွေအတွင်းမှာဒီကိစ္စကိုဦးစားပေးဆောင်ရွက်မယ်လို့လည်းဆိုပါတယ်။မြန်မာစစ်ဆေးရအနေနဲ့ချက်ငှက်ကောင်းရင်တန်းတဝက်လောက်တုတ်တင်ဖြစ်ခဲ့ပြီးကုလသမဂ္ဂအထောက်အကူတွေကိုလည်းတောင်းခံထားပါတယ်။ဒါအပြင်လူမှုတည်အောင်လည်းလုပ်နေပါတယ်။ဒါပေမဲ့အစိုးရကသတင်းမီဒီယာနဲ့နိုင်ငံခြားအထောက်အကူအဖွဲ့တွေကိုထိန်းချုပ်ထားတာတွေတွေ့ရပါတယ်။မြန်မာနိုင်ငံမှာကချက်ငှက်တုတ်ကွေးယောဂအခြေအနေနဲ့ပတ်သက်ပြီးတာဝန်ရှိသူအရာရှိတဦးဖြစ်တဲ့ဒေါက်တာချီမောင်အောင်က VOA ကိုခုလိုပြောခဲ့ပါတယ်။
မန္တလေးတောင်စကိုင်းတောင်အစီအပြောင်းမရှိတော့ပါဘူးကျွန်တော်တို့ဖြည့်ဆည်းကြလည်းရက်သွားပါပြီ။ဘာမှလုံးလုံးတယ်တော့မတွေ့တော့ဘူးပေါ့နော်။
ဒေါက်တာချီမအောင်ကပြောတော့တာပါ။ဒီချက်ငှက်ယောဂါဖြစ်ပွားစေတဲ့ပိုးဟာအတန်တမျိုးပြောင်းပြီးလူတွေကိုကူးဆက်ခင်ရင်ဒါဟာကမ္ဘာတစ်လောကလူပေါင်းတန်းနဲ့ချီးပြီးတည်ဆုံးနိုင်စေတဲ့အန္တရာယ်ရှိလာနိုင်ပါလိမ့်မယ်။